နိုင်ငံတော်သမ္မတကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီမှပုံတင်ခြင်းဥပဒေပြင်ဆင်ချက်ဟာထူးထူးခြားခြားမရှိဘူးလို့မြို့သားဒီမိုကရေစီအင်အားစု NDF ပါတီကပြောပါရယ်2010ရွေးကောက်ပွဲမတိုင်ခင်တုန်းကနိုင်ငံတော်ပုံကံမှုနဲ့ပြစ်ဒဏ်ချခံထားရသူတွေဟာရွေးကောက်ပွဲဝင်ဖို့အတနာခံစားတင်ရမယ်ဆိုတဲ့အချက်ထုတ်ပြန်ထားတာမို့အခုပြင်ဆင်ချက်ထဲမှာအကျုံးဝင်မှုရှိမရှိရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်း NDF ပါတီကဦးခင်မောင်ဆွေကပြောပါရယ်ဒီအခြေအနေအပြည့်စုံကိုတော့မတင်းတီကဆက်ပြောပြပေးမှာပါရှင်
ဟုတ်ကဲ့ပါရှင်။နိုဝင်ဘာလ4ရက်နေ့နေ့စွဲနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေပြင်ဆင်ချက်ဟာနိုင်ငံရေးပါတီတွေအဖို့လှုပ်တာလူတာအခြေအနေမျိုးတစ်ခုရှိတာကလွဲရင်ထူးခြားတဲ့အချက်လက်တွေတိတ်မပါဘူးလို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဦးခင်မောင်ဆွေကပြောပါရယ်။
ကျလာပါဦးခင်ဗျာ။ဘာလို့ဒါတော့လူနိုင်ငံနေကြီးဖြစ်တဲ့ကိုင်းမှာရှိတယ်လေ။ပြီးပြီးတော့ဒါကိုသင်ရှားပြောင်းလဲရေးတစ်ခုတော့မဟုတ်တော့လည်းပဲ။အဲဝင်ကြီးနဲ့ဒီဝင်နေအောင်လမ်းကြောင်းပြီးထားတာတော့ထူကြပါလေ။အဲအချင်းကြဦးရဲ့ပုံကူတွေကတော့အဲလွတ်လပ်စွာဝင်မရှိသွားပြီပေါ့။မကြမ်းတဲ့အချက်ကတော့တိတ်ပြီးတော့မထူလာပါဘူး။2010လုံးကလည်းပဲပါတီတပါတီမှလူ3000ဝင်ရမယ်ဆိုတာအနည်းငယ်3နေရပေါ့။ဒီတော့အောက်လွတ်တော့အဲ့ဒီဓာတ်ကြီးတော့ပေါ့။ဒါတိတ်မထူပါဘူး။အော်ဒီကျွန်တော်ပြင်လိုက်တဲ့ဒီအချိန်အမှုတွေကိုလေးစားလိုက်နိုင်ရမယ်ဆိုတာနဲ့ကာဝယ်စောင့်ရှောက်ရမယ်ဆိုတဲ့ဒီစားတော့ကာဝယ်စောင့်ရှောက်ရမယ်ဆိုတာစစ်တပ်မဟုတ်တဲ့အခါကျတော့ကာဝယ်စောင့်ရှောက်လို့မရပါဘူးလေးစားလိုက်နိုင်ရမယ်ဆိုတာတော့တော်ကြီးစီလျော်တာဖြစ်ပါတယ်စောင့်ရှိအချိန်အမှုတွေမှာပုံမှန်၄၅ခါဝေးမှာနိုင်ငံရေးပါတီအခန်းကဏ္ဍမှာနိုင်ငံရေးပါတီတိုင်းဒီအချိန်အမှုတွေနဲ့တည်သေးဥတွေများကိုလေးစားလိုက်နိုင်ရမည်ဆိုပြီးတော့ကပုံမှန်၄၅ခါဝေးမှာပါပြီးသားဖြစ်ပါတယ်အဲ့တော့ဒါကိုတင်ရာကြီးကအဲဒီလိုဥပဒေမှာတန့်ကျင်ပြရပဲဖြစ်လို့ကျွန်တော်တက်တာအတိတ်ထူလာပါအောင်
NDF ပါတီတဲကဆိုရင်ဥက္ကမောင်ဆွေအပါအဝင်ဥစိန်လှဦးဥတင်အောင်နဲ့ဥတာဆန်းတို့၄ဦးဟာနိုင်ငံတော်ပုံကံမှုတွေနဲ့အရင်ကပြစ်ဒဏ်ကျထားမှုတာမို့2010ရွေးကောက်ပွဲဝင်မယ်ဆိုရင်အတနာခံစားတင်ရမယ်ဆိုတဲ့အတွက်သူတို့၄ဦးစလုံးဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဝင်ခဲ့ကြတာပါအခုပြင်ဆင်လိုက်တဲ့ဥပဒေတွေတဲကပုံမှန်10ပုံမှန်ခွဲ9ကိုဖျက်ပစ်လိုက်တာမို့အရင်ကပြစ်ဒဏ်ကျထားမှုတဲ့သူတွေရွေးကောက်ပွဲဝင်ခွင့်ရှိတယ်ဆိုပေမဲ့ဒီအယူခံဝင်ပြီးမှရွေးကောက်ပွဲဝင်ရမယ်ဆိုတဲ့သူတွေအတွက်အကျုံးဝင်သွားပြီလားဓမ္မမဟုတ်ရင်မသက်ဆိုင်သေးဘူးလားဆိုတဲ့အချက်လက်တွေကရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းပြောပါတယ်
အဲ့တော့နောက်ထပ်ကျွန်တော်တို့ဒီအမိန့်ကြော်ကြော်လာတို့ဤဥတွေတို့ချုံလာမသိဘူးပေါ့ဗျာ။ဒါပေမဲ့တိတ်တော့အဲမရှင်းသေးဘူးပေါ့ဗျာ။ကျွန်တော်တို့က particularly ဒီကျွန်တော်ရီပေါ်ပဲ commission ကနေကိုစာပို့ထားတာဟုတ်။ညာလို့တော်ပြီးတော့နိုင်ငံတော်အကြီးကဲပေါ့အဲ့ဒီကတော့ဘုရုပ်တန့်ရွှေကိုတနက်ခံစားတင်ရမယ်ဆိုပြီးတော့ပါတယ်လေ။အဲပေါ်တော့ဒါကျွန်တော်အဲ့ဒီကတော့မတင်လိုက်ပါဘူး။အခုကျတော့ဒါကအကျုံးဝင်နေမှန်းဆိုတော့ commission ကကျွန်တော်ပြန်မေးမှသိမှာပါ။
NDF ပါတီအနေနဲ့ကတော့လာမယ့်ဂျာဖြတ်ရွေးကောက်ပွဲမှာဒီနေရာ20လောက်ပါဝင်ရှင်ပြိုင်ဖို့စီစဉ်ထားတယ်လို့လည်းဥက္ကမောင်ဆွေကပြောပါတယ
်။အားရှိပါတယ်ခင်ဗျာ။ကျွန်တော်နေရာ20လောက်ကိုပြိုင်ဖို့ကျွန်တော်တို့စဉ်းစားပြီးပါပြီ။ကျွန်တော်တို့ဆင်လည်းပြိုင်မဲ့ပုံကများကျွန်တော်တန်းစီထားတဲ့စီရင်စရာတွေလည်းရုံးမှာရောက်နေပါပြီ။ကျွန်တော်တို့ဒီဒီခေတ်ကော်မတီဖွဲ့တည်ရင်တော့အဲငမင်းနဲ့ကျွန်တော်တို့နေရာလေးနဲ့အထွက်လာမှာပါ။အဲ့ဒီရောက်ထဲကတော့ဝင်းရင်ညက်လို့ရှိရင်တော့ဝင်းနေပါတယ်။အခုကမစဉ်းစားပါဘူး။လို့လည်းအဲ့ဒီဝန်ထမ်းကြီးရှိပါတ
ယ် NDF ပါတီကိုဦးဆောင်သူတွေကတူဖြစ်တဲ့ဥက္ကမောင်ဆွေပါရှင်ဒီလိုနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေပြင်ဆင်ချက်ထွက်လာတဲ့အပေါ်မှာ2008ဖွဲ့စည်းပုံကိုလက်မခံလို့နိုင်ငံရေးပါတီဖြစ်မှတ်ပုံမတင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အကောင်းမြင်တယ်လို့ပြောပေမဲ့ဒီနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ရေးမတင်ရေးကိစ္စကတော့ NLD ပါတီအတွင်းမှာဆုံးဖြတ်ရအောင်မယ်လို့ NLD ထိပ်ပိုင်းတာဝန်ရှိသူဦးဝင်းတင်ကပြောပါရယ်ရှင်